တင်းတပတ်ကြာဥယျဘခီးစဉ်နဲ့ပထမခီးတစ်ထောင်နားရာဗြိတိန်နိုင်ငံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမီလီနီယာထရမ့်တို့ဟာတနင်္လာနေ့ကဆက်ရောက်ခဲ့ပါတယ်။နိုင်ငံတော်အက်ဒီတော်အဖြစ်တက်ရောက်ခဲ့တဲ့ဒီခီးစဉ်တွင်ဗြိတိန်ပြည်မကြီးအလစ်ဇဘက်ကလက်ခံကြိုဆိုခဲ့ပြီးဘက်ကင်ဟမ်နန်းတော်မှညစာစားပွဲနဲ့တည်ခင်းအပ်ခံခဲ့ပါတယ်။သမ္မတထရမ့်ရောပြည်မကြီးအလစ်ဇဘက်တို့နှုတ်ဆလုံးကပါနိုင်ငံဆက်ဆံရေးဟာဒုတိယကမ္ဘာစစ်အတွင်းကစလို့ခိုင်မာလာခဲ့တာကိုချီးကျူးပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပေးပါပ
ါဗြိတိန်ဒုတိယမြောက်အလစ်ဇဘက်ပြည်မကြီးဟာဘတ်ကင်ဟမ်နန်းတော်မှာတင်လာနေညကနိုင်ငံတော်အဲ့တဲ့တော်တွေဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမီလီနီယာထရမ့်တို့ကိုအမှုထားပြီးအဲ့တဲ့တော်190လောက်တက်ရောက်ခဲ့တဲ့နိုင်ငံတော်ညစာစားပွဲမှာ21ရာစုအကဲဆတ်မှုများကိုရင်ဆိုင်နေရတဲ့နိုင်ငံအနေနဲ့ဒုတိယကမ္ဘာစစ်တွင်းကခိုင်မာခဲ့တဲ့ဗဟမိတ်ဆက်ဆံရေးကိုပြန်ပြောင်းတည်ရစီတယ်လို့ဘီမာကြီးကပြောခဲ့ပါတယ
် As we face the new challenges of the 21st century
21ရာစုရဲ့အကဲဆတ်မှုအသစ်တွေကိုရင်ဆိုင်ရမှာဒုတိယကမ္ဘာစစ်ကြီးပြီးဆုံးခဲ့တဲ့ဒီဒေးနှစ်ပတ်လည်အထိမ်းအမှတ်ဟာနှစ်နိုင်ငံအတူတကွအကျိုးပန်းမှုတွေကိုပြန်ပြောင်းအမှတ်ရစီပါတယ်ဒုတိယကမ္ဘာစစ်မှာအတူတကွအသက်ပေးဆန့်လွတ်ခဲ့ကြပြီးတဲ့နောက်ဗြိတိန်အမေရိကန်ပြည်ထောင်စုနဲ့တခြားမဟာမိတ်နိုင်ငံတွေဟာစီရဆူဝါထားတဲ့အနေထိုင်အောင်တွေထပ်ပြီးမကြုံတွေ့ရလေအောင်နိုင်ငံတကာအဖွဲ့အစည်းတွေကိုချက်မှတ်တည်ထောင်ခဲ့ကြပါတယ်။ကမ္ဘာကြီးကပြောင်းလဲလာပေမဲ့အသက်ပေးတိုက်ခိုက်ခဲ့ကြတဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းနိုင်ဖို့အတွက်ကျမတို့နိုင်ငံတွေချက်မှတ်ခဲ့တဲ့စနစ်တွေရဲ့မူရင်းဥတီချက်တွေကိုတော့အမြဲတတိယနေကြမှာဖြစ်ပါတယ
်။ပြည်ပြမကြီးအလစ်ဇဘက်နေနဲ့အမေရိကန်ရဲ့34ဦးမြောက်သမ္မတလည်းဖြစ်အချိန်ကအမေရိကန်စစ်တပ်မှာကျင်ငါးပွင့်ဗိုလ်ချုပ်လဲဖြစ်တဲ့အပြင်မဟာမိတ်တပ်တွေနော်မန်ဒီကမ်းခြေတက်တိုက်စဉ်ကဥရောပမဟာမိတ်တပ်တွေကိုထိုးစင်းဦးစီးခဲ့တဲ့ဗိုလ်ချုပ်ကြီးဒွိုက်အိုက်ဇင်ဟာဝဲသမ္မတဖြစ်ခဲ့တဲ့လက်ထက်တွင်အမေရိကန်ပြည်ထောင်စုကိုပထမဦးဆုံးကြီးနိုင်ငံတော်ဧည့်သည်တော်ဖြစ်ရောက်ရှိခဲ့တာဖြစ်ပါတယ်။ညစာဆက်ပွဲမှာပြည်မကြီးကသမ္မတအိုက်ဇင်ဟာဝဲရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးခဲ့ပြီးနိုင်ငံအနေနဲ့လုံခြုံရေးသာမကအမေရိကန်နဲ့ဗြိတိန်တို့ရဲ့စီးပွားရေးအပြင်ယဉ်ကျေးမှုအဆက်အနွယ်အကောင်မှုကိုလည်းထောက်ပြခဲ့ပါတယ
် Of course it is not only our security which unites us but our strong cultural links and shared heritage
Every year နိုင်ငံအနေနဲ့လုံခြုံရေးကြောင့်တာစီးလုံးညီညွတ်တာမဟုတ်ပါဘူးကျမတို့မျှဝေတဲ့ယဉ်ကျေးမှုအမွေအနှစ်ကိုလည်းအားကောင်းခိုင်မာအောင်လှုပ်ဆောင်ကြပါတယ်ဗြိတိန်ကိုနှစ်ဆန်အမေရိကန်နိုင်ငံသား၄သန်းလောက်လာပြီးလဲကြပါတယ်အများစုကဗြိတိန်ຫນွေဘွားတွေဖြစ်ပါတယ်။သမရာကြီးကိုယ်တိုင်လည်းကျမတို့နိုင်ငံနဲ့အထူးဆက်ဆက်မှုကတော့သူဟာ Scott မျိုးຫນွေဝင်ဖြစ်လို့ပါပဲ
။ဗြိတိန်နဲ့အမေရိကန်တို့မှာနိုင်ငံစီးပွားရေးနှီးမြှုပ်နှံမှုမှာအပြန်အလှန်အများဆုံးဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာတွားရောက်လုပ်ကိုင်နေတဲ့ဗြိတိန်ကုမ္ပဏီတွေအနေနဲ့လည်းအမေရိကန်နိုင်ငံသားတသန်းနီးပါးလောက်ကိုအလုပ်ကိုင်ဖန်တီးပေးတယ်လို့လည်း British ဗီမာကြီးကပြောခဲ့ပါတယ်။သမရာထရမ့်ကလည်းနှစ်90ကြာနှစ်နိုင်ငံဆက်ဆံရေးနှစ်တာရကိုမိမောင်းထိုးပြခဲ့ပြီးဒုတိယကမ္ဘာစစ်တွင်ဗြိတိန်နိုင်ငံသားတွေရဲ့တပ်တီကိုလည်းသမရကအခုလိုချီးကျူးလိုက်ပါတယ
် In that dark hour the people of this nation showed the world what it means to be British They cleared records from the streets
မောင်ကြတဲ့ခေတ်တုန်းကဗြိတိန်နိုင်ငံသားတွေဟာကမ္ဘာကိုသူတို့ဗြိတိန်လူမျိုးဖြစ်ရတဲ့ဂုဏ်ကိုကျသနိုင်ခဲ့ကြပါတယ်ဓမ္မတွေပေါ်မှာအပြည့်အစည်တွေကိုရှင်းလင်းဖယ်ရှားခဲ့ကြသလိုစစ်တမ်းခံခဲ့ရတဲ့သူတို့ရဲ့နေအိမ်တွေမှာလည်း Union Jack အလံကိုလွှင့်ထူနိုင်ခဲ့ကြပါတယ်။အောက်ပွဲခံတဲ့အထိတိုက်ပွဲဝင်ခဲ့ကြပါတယ်။အောက်ပွဲခံဖို့ကိုမဆုံမနစ်ကြိုးပမ်းခဲ့ကြတယ်။ဗြိတိန်နိုင်ငံရဲ့တာကောင်သမီးကောင်းတွေဟာသူတို့ကံကြမ္မာသူတို့လက်ထဲမှာရှိတယ်ဆိုတာကိုအမှတ်ကံကျရရှိဖို့တတ်တည်ပြခဲ့ကြတာဖြစ်ပါတယ
်။ Demra Trump နဲ့ BMA ကြီး Elizabeth Du ဟာညစာဆဲပွဲမှာလူလတ်မှုအချုပ်ချာအာဏာပိုင်ဆိုင်မှုနဲ့ကိုယ့်ဂျမကူဖန်တီးနိုင်မှုအဆရှိတဲ့တူညီသောဆန်ထားချက်တွေကြောင့်နိုင်ငံဆက်ဆံရေးဟာခိုင်မာတယ်လို့လည်းထောက်ပြခဲ့ကြပါတယ်။သမ္မတထရမ့်ကလက်ရှိခီးစင်မှာသမ္မတကတော့ပြင်သူ့ရဲ့အရွယ်ရောက်တဲ့တာသမီတွေဖြစ်တဲ့အင်ဘီရောထိတ်တန့်အရာရှိအီဗန်ကာထရမ့်အပြင်ဒေါ်နယ်ထရမ့်ဂျူနီယာအဲရစ်ဂျူနီယာနဲ့သမီးငယ်ဆုံးတစ်ဖနီထရမ့်တို့လည်းဒီခီးစင်မှာလိုက်ပါခဲ့ကြပါတယ်။သမ္မတထရမ့်အနေနဲ့ရာထူးကနေဇွန်လ9ရက်နေ့နှုတ်ထွက်တော့မယ်ဝင်ကြီးချုပ်ထရီဇမီနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံဖို့ရှိပါတယ်ဒီဒီခေါ်ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့85နှစ်မြောက်ထိမ့်မခန္ဓာတွေကိုတော့အင်္ဂလိပ်ရေးလက်ကြားတစ်ဖက်တစ်ချက်ရှိဗြိတိန်နဲ့ပြင်သစ်နိုင်ငံလုံးမှာကျင်းပမယ်အခမ်းအနားကိုတက်ရောက်ဖို့ရှိပြီးအ အာယာလန်ကိုလည်းသမရအဖြစ်နဲ့ပထမဦးဆုံးကျင်းဒီခီးစင်မှာတွားရောက်ဖို့ရှိပါလိမ့်ရှင်။